မြန်မာနိုင်ငံတစ်ဝက် COVID-19 ရောဂါကူးစက်မှုတွေမြင့်တက်နေပြီးရန်ကုန်မြို့မှာလည်းမြို့ကအတော်များများဟာဆေးဝါးကူးသမှုရရှိဖို့နဲ့အောက်ဆီဂျင်ရရှိဖို့အတွက်အခက်အခဲနဲ့ရင်ဆိုင်နေရပါတယ်။လူတွေကိုအပြင်မထွက်ပဲနေကြဖို့ Stay at Home သတ်မှတ်လိုက်တဲ့အတွက်အခြေအနေတွေကပိုပြီးတော့ရှုပ်ထွေးခက်ခဲလာနေတယ်လို့လည်းဒေသခံတွေကပြောပါတယ်။ရန်ကုန်ကနောက်ဆုံးအခြေအနေတွေကိုတော့ကျွန်တော်ရန်တိုင်းကတင်ပြပေးမှာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်နိုင်ငံတော်မှာ COVID-19 ရောဂါကူးစက်မှုတွေနေ့စဉ်လိုလိုထောင်နဲ့ချီရှိနေတာကြောင့် virus ကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့ရန်ကုန်မြို့ကမြို့နယ်တချို့အပါဝင်မြို့နယ်85မြို့နယ်မှာမနေ့တောက်ကြနေ့ကစပြီးတော့အသွာလာကန့်သတ်မှုအသစ်တွေကိုချမှတ်လိုက်ပါတယ်။စနေနေ့ကစပြီးတော့တနင်္ဂနွေလုံး9ရက်တာအများပြည်သူရုံးပိတ်ရတ်တ်မှတ်ပြီးတော့မလိုအပ်ရင်အိမ်ပြင်မထွက်ကြဖို့အမိန့်ထုတ်ထားပါတယ်။ရန်ကုန်မြို့ကကူးစက်မှုအခြေအနေနဲ့ပတ်သက်ပြီးတော့အမည်မဖော်တဲ့ဆရာဝန်တဦးပြောတာကတော့
ကူးစက်မှုအခြေအနေကတော့တော်တော်ဆိုးတယ်လို့ပြောရမယ်။ဘာဖြစ်လို့လဲဆိုတော့ဒီနေတိုင်းသာထုတ်နေတဲ့တကယ်နဲ့ထုတ်နေတဲ့ဥစ္စာကြီးဒါက coverage လုံးဝမမီတကယ်အပြင်မှာဖြစ်တဲ့ရန်ကုန်အခြေအနေရဲ့ကျွန်တော်ထင်တယ်ဗျ၁၀ပုံပုံရင်တပုံလောက်ပဲရှိနိုင်တယ်လို့ထင်တယ်ဘာလို့လဲဆိုတော့လေဟိုဒါကိုယ်ပတ်ဝန်းကျင်အနေထားနဲ့မြင်နေရတဲ့ဟာကိုယ်လဲဒါနေ့တိုင်းနေ့ပါလောက်အကင်းထွက်တယ်စီးရုံစီကံလေးရောက်တဲ့နေရာကြီးရောက်တယ်စည်းဆိုင်တွေလည်းမြင်နေရတဲ့အနေအထားတွေမှာဆိုလို့ရှိရင်ဒါတော်တော်ကြောက်ဖို့ကောင်းလောက်အောင်လို့ဦးဆက်နေတယ်လို့ပြောလို့ရတယ်
။ဒါပြင်ဆေးရုံတွေကိုဗစ်ကုသရေးစခန်းတွေမှာလည်းလူနာတွေနဲ့ပြည့်နေပြီးတော့ကုသမှုအပိုင်းမှာလည်းဆေးဝါးပစ္စည်းအခက်အခဲတွေဆရာဝန်အခက်အခဲတွေရင်ဆိုင်နေရတယ်လို့နောက်ထပ်အမည်မဖော်လို့တဲ့ဆရာဝန်တဦးကပြောပါတယ်
။ကိုဗစ်အခြေအနေကတော့ခံပြင်းစရာကြီးပေါ့နော်။အခုဆေးရုံတွေမှာလည်းမင်းများဆိုတခုတက်လာလေမြောက်ကလာမှာပေးမဝင်ဘူး။တနက်နဲ့ထောက်ထားတာတို့ပါတို့နဲ့နောက်တကယ်အခုအဲ့ဒီကိုရောက်နေတဲ့လူတွေပြောကြချက်အရာလဲအဲ့တကယ်တချို့မိတ်ဆွေတွေရဲ့ဖေမေတွေရောက်နေကြတာကိုအဲဆိုတော့ဈေးရုံတွေမှာဆိုလို့ရှိရင်လည်းလူကမလောက်ဘူးအဲ့ဒီအခန့်သခန့်ထဲမှာ၄ယောက်ထားထားတယ်ပြီးရင် nest နဲ့ပဲပြစ်ထားတယ်အဲ့ဒီမှာ nancy pm ဆရာဝန်နဲ့ဒီလိုပဲ prescription တွေပဲပေးပြီးတော့အဲ့လိုဝေလုံးဝဝေမကြည့်လို့လည်းအဲ့လိုလည်းကြားမိတယ်နောက်တကယ်တင်းတယောက်ရဲ့ဟိုဟာကြတော့အင်းရဆန္ဒမှာရောက်နေတာဆိုတော့အာသူတို့ဆိုလည်းတကယ်ဟိုအကုန်လုံးဝယ်ဖို့ပြရတာပေါ့နော်အောက်ဆီဂျင်ကဆာမရှိဘူးပေါ့နော်အဲ့ဒီအဲ့လိုမျိုးနဲ့တော်တော်ရို့တော့စိတ်ဆင်းရဲဖို့တော့ကောင်းတဲ့အခြေအနေကြီးရလေအကုန်လုံးနေ့တိုင်းအဲ့ဒီတကယ်ချင်းဆိုလို့ရှိရင်ထိုးစေးတောက်စေးအကုန်လုံးနောက်ရုပ်စွာဆုံးဟို MI တောင်းဝင်ကြတဲ့လူတွေစားဖို့တောက်ဖို့တော့မားတယ်လို့လည်းပြောတယ်
ဒီလိုအခက်အခဲတွေကြောင့်လူတွေဟာပြင်ပကဆေးကန်းတွေမှာကုသမှုတွေကိုလုပ်နေရပြီးပြင်ပဆေးရုံဆေးကန်းတွေနဲ့အောက်ဆီဂျင်ရောင်းတဲ့ဆိုင်တွေမှာလူအများပြားတန်းစီစောင့်ဆိုင်နေကြတာကိုလည်းတွေ့နေရပါတယ်။ COVID-19 ရောဂါကူးစက်ခံထားတဲ့ဖခင်အတွက်အောက်ဆီဂျင်အိုးရဖို့အတွက်တန်းစီနေရတဲ့မနော်ဦးသားကတော့
၄-၅ရက်လောက်ရှိပြီ။အကူက၄ရက်လောက်ကဝင်မှုမရှိဘူး။ပြောမှဆိုအရင်ကဆုထားရင်လည်းပဲလွတ်စားနေရပေါ့။အောက်ဆီဂျင်မလောက်ဘူးပေါ့။ညီမတို့မှနှစ်အိုးပဲရှိရအဖေကတနေုံပေးရဆို
အောက်ဆီဂျင်ဖြည့်ပေးတဲ့နေရာတွေမှာဆိုရင်လည်းအောက်ဆီဂျင်ဖြည့်ဖို့တန်းစီတာတွေကြောင့်ရင်ရောပိတ်ဆို့မှုတွေလည်းဖြစ်နေတာတွေရှိနေပါတယ်။တချို့ဆိုရင်အခြေအနေဆိုးတာကြောင့်အောက်ဆီဂျင်ဖြည့်တဲ့နေရာမှာအရေးပေါ်အကူအညီထောင်ပြီးတော့အောက်ဆီဂျင်ရှူရတာလည်းရှိနေပါတယ်။ဆေးရုံတော်များများကအခုခါမှာလူနာသစ်တွေကိုလက်မခံတော့သလိုဆရာဝန်တွေကလည်းလူနာတွေကိုကူတတ်မှုမပေးဘဲအောက်ဆီဂျင်ပဲရှူခိုင်းတယ်လို့ရန်ကုန်မြို့ကမဝီဝီဟန်ကပြောပါတယ်။
အဲ့လိုမျိုးအဆင်မပြေတော့တမျိုးပေါ့နော်အဲ့လိုမျိုးလွတ်တဲ့ရေလည်းမဟုတ်ဘူးသူကအောက်ဆီဂျင်ပြန်ရှာပြီးတော့ရှူပေါ့နော်သူတို့80မသူကနေ့တိုင်းဆေးကန်းပြတယ
်ရန်ကုန်မှာတော့မြို့နယ်20ကိုတောက်ကြနေကစားပြီးတော့လူတွေကိုအပြင်မထွက်ဖို့ Stay at Home သတ်မှတ်လိုက်တာကြောင့်လူတွေနဲ့ရင်အသွားလာတွေညောနေသွားတာတွေရှိတယ်လို့မြို့ကဆရာဝန်ကပြောပါတယ်
တိတ်ဆိတ်နေတာပဲအဲ့လိုမျိုးမနေ့ကညနေက6နာရီတခေါက်ထွက်လိုက်တာအဲ့အချိန်မှာလောဝါကိုရှင်းနေမျိုးအဲ့လိုမျိုးဟိုတကယ်ကိုမနေ့လေးတိုင်းကနေအချိန်မျိုးကြီးပြောမျိုးပေါ့နော်တွေးပြက်စရာကြီးနေရတဲ့အခြေအနေကတော့အောက်ဆီဂျင်ဆေးရနေရာမှာနဲ့အဲ့လိုပေါ့အောက်ဆီဂျင်ဖြည့်ပြီးတဲ့နေရာတွေမှာပဲပြုတ်ပြီးတော့ကျန်းတဲ့နေရာကြီးကြတော့အဲ့လိုတရေချောက်နေလိုပဲပေါ့နော်။ဒါကြီးဆိုလဲရှင်းသွားတာပေါ့နော်။ဟုတ်ဘာမှတော့မရှိတော့ဘူး
။တစ်ဖက်မှာလည်းယောဂါကူးစက်မှုတွေမြင့်တက်နေတာကလူတွေအသွာအလာရောကျသွားတဲ့အကြောင်းတစ်ခုဖြစ်တယ်လို့လဲနောက်ဆရာဝန်ကပြောပါတယ်
။ကားအနေနဲ့ကတော့သွားနေတဲ့အနေအထားတော့ရှိရဲ့ဒါပေမဲ့ရခင်တဲ့ဆိုလို့ရှိရင်တော့ဟိုရော့သွားတာပေါ့ဗျာဥပမာဆိုကြပါဘူးသုံးပုံတစ်ပုံသုံးပုံနှစ်ပုံလောက်ရော့သွားရင်ပြောပါမှာပေါ့အဲ့လိုတော့ရှိတယ်အဒီသူတို့ရဲ့ဟိုအမိန်ကြောင့်တော့မဟုတ်ဘူးလူတွေကကိုယ်တိုင်ကိုကအိမ်မှာကိုယ်အိမ်မှာဤကခံနေရတဲ့အတွက်ကြောင့်မလို့ဖြစ်သွားတာဈေးရုံဈေးကန်ပြတဲ့အနေထားတော့ဗျာဈေးကန်ဒီမှာတော့အခု OPD မှာတော့ချိတ်ချိတ်တူပဲဒါတော့ဘေးဈေးကန်ဖြစ်ဖြစ်ချိတ်ချိတ်တူဖြစ်နေတာ အဲ့တော့ဖျားရဲနာတဲ့လူတွေကမတရားများရဲ့အိမ်ဆိုလို့ရှိရင်အိမ်လုံးချွတ်တည်းပဲဖြစ်တာလေ
ဒါပေမဲ့လည်းမြန်မာနိုင်ငံမှာကိုဗစ်စတင်တွေ့ရှိခဲ့တဲ့လွန်ခဲ့တဲ့တစ်နှစ်လောက်နဲ့ရှင်တော့လူတွေဟာယောဂါကာကွယ်ရေးနဲ့ပတ်သက်ပြီးတော့အရင်လောက်သတိမထားကြတော့ပဲနှာခေါင်းစည်းမတက်တာတွေတယောက်နဲ့တယောက်ခက်ခေါက်ခါမနေတာတွေတွေ့လာနေရတယ်လို့ပြောပါတယ်စနေနေ့ကတရားဝင်ထုတ်ပြန်တဲ့စာရင်းအရတော့တနေ့ထဲမှာယောဂါကူးစက်သူ 9,498 ယောက်နဲ့သေဆုံးသူ233ဦးရှိခဲ့ပါတယ်ဒါကြောင့်အခုဆိုရင်စုစုပေါင်းကူးစက်သူ 23,400 ကျော်နဲ့သေဆုံးသူ 4,900 ကျော်သွားပါပြီဒါပေမဲ့လည်းတကယ်လက်တွေ့အပြင်မှာတော့ကူးစက်သူနဲ့တည်ဆုံးသူဦးရေဟာကျမရေးတာဝန်ရှိသူတွေတရားဝင်ထုတ်ပြန်တာထက်ပိုများတယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာကျွန်တော်ရနိုင်ပါ